ရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်တွေကိုနှိပ်စက်ညှဉ်းပန်းတပ်ဖြတ်ခဲ့မှုတွေအတွက်ဗြိတိန်အခြေစိုက်မြန်မာရိုဟင်ဂျာအသင်းကမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တပ်မတော်ထိပ်တန်းခေါင်းဆောင်တွေအပြင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့သမ္မတဟောင်းဦးသိန်းစိန်သမ္မတဟောင်းဦးထင်ကျော်နဲ့လက်ရှိသမ္မတဦးဝင်းမြင့်တို့ကိုအရေးယူပေးဖို့အာဂျင်တီးနားနိုင်ငံတရားရုံးမှာဒီကနေ့အမှုဖွင့်တိုင်ကြားလိုက်ပါရခင်ဗျာဒီအမှုအတွက်ရိုဟင်ဂျာတွေဘက်ကလိုက်ပါဆောင်ရွက်မဲ့အကျိုးဆောင်ရှိနေကြတော့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်ဟောင်းမစ္စတာတိုမတ်အိုဂျီယာကင်တာနာဖြစ်ပါတယ်ရိုဟင်ဂျာအသင်းဥက္ကဋ္ဌဦးထွန်းခင်က
မြန်မာရိုဟင်ဂျာများသင်ယူကြတာနေဆွဲထားတာဖြစ်တယ်ကျွန်တော်တို့ကို support လုပ်တာကတော့ grandmother တို့ plaza di mayo လို့ခေါ်တဲ့Argentina Buenos Aires ကဖွဲ့တဲ့ဖွဲ့နောက်တစ်ဖွဲ့ကကျတော့ Foundation for Peace and Justice အဲ့ဒါကျတော့အရင်တော့က1990လုံးက Nobel Peace Award ရဲ့အဖွဲ့ရဲ့ခေါင်းဆောင်ပေါ့နော်သူတို့ကကျွန်တော်တို့ကအတူတူ support လုပ်ပါတယ်ဒီ case ကိုတင်ဖို့အတွက်ပြီးတော့ဒီ case ရဲ့အယုံဝင် legal representative လုပ်တာကတော့Thomas Cantana ပေါ့အရင်တော့ကမြန်မာပြည်နဲ့ဆိုင်တဲ့ UN Special Reporter ဖြစ်ပါတယ်အမှုကတော့တရားသူကြီးကတော့စီမှာပေါ့ရှေ့ဆက်ပြီးတော့အများကြီးလုပ်စီရရှိတယ်သူတို့ witness တွေ testimony တွေခေါ်ဖို့ရှိတယ်ခေါ်ပြီးတော့ဒီကိစ္စနောက်ဆုံးကျတော့ warrant ထုတ်လိုက်မယ်အဲ့ဒီ meeting online တော့တွေ့ပေါ့နော
်ရိုဟင်ဂျာကောင်းဆောင်ဦးထွန်းခင်ကပြစ်မှုတွေကျူးလွန်ခဲ့တဲ့တပ်မတော်ကောင်းဆောင်တွေအပြင်အကာအကွယ်ပေးရန်ပြက်ကွက်တဲ့အယတာအစိုးရကောင်းဆောင်တွေကိုပါထက်သွင်းတရားစွဲထားတယ်လို့ပြောပါတယ
်အဓိကတော့ဗိုလ်ချုပ်မှုကြီး meeting online ပေါ့နော်သူက primary perpetrator ဖြစ်တယ်ကျွန်တော်တို့ရိုဟင်ဂျာလူမျိုးစုကိုစနစ်တကျသူတို့စစ်တပ်ကနေတုတ်တေရှင်းနေတဲ့မိပေါင်းများစွာရှိပြီးအဲ့ဒီအတွက်ဒီလူငယ်တဲ့2019နောက်ပိုင်းမှာဒီဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းအာဏာပေးပြီးတော့အဲ့ဒီရခိုင်ပြည်နယ်တိုင်းမှုဘောင်ဘောင်စုပြီးတော့အော်ကျော်သောတို့စိုးဝင်းတို့အများကြီးထိပ်ပိုင်းက12ယောက်ပါပါတယ်စစ်တပ်ကတစ်ဖက်မှာကျတော့စိုးရကလည်းတာဝန်ပြက်ကွက်မှုရှိနေတောင်ဆန်းစုကြည်အပါအဝင်ဦးသိန်းစိန်တို့ကလည်းဒီသမတဦးသိန်းစိန်အစိုးရတို့ကပေါ့နော်ရိုဟင်ဂျာတွေကိုဒီတွေမှာဖြစ်ခဲ့တဲ့ကိစ္စမှာဆိုရင်သမတဥပဒေအစိုးရကတာဝန်ရှိတဲ့အလျောက်ပြီးတော့ရိုဟင်ဂျာမုန်တီးကိုအဓိကစတင်ခဲ့တာကသမတဥပဒေဖြစ်ခဲ့တဲ့သမတဥပဒေကိုကျွန်တော်တို့ထည့်ထားပါတယ်ပြီးတော့ခုံကြီးအရှင်ဦးတဲ့သူကလေးကျွန်တော်တို့ထည့်ပေးထားတယ်ဘာဖြစ်လို့ဆိုတော့ရိုဟင်ဂျာမုန်တီးကိုအများကြီးကြီးကြီးကျယ်ကျယ်လုပ်ခဲ့တဲ့အတွက်အာနောက်ကျတော့သမတဥထင်ကျော်အချိန်လုံးကလည်း2016မှာရိုဟင်ဂျာတွေအများကြီးတတ်ဖြတ်ခဲ့တဲ့စစ်တပ်ကအဲ့ဒါကြောင့် CBDN အယက်သားဆူရနဲ့ပြက်ကွက်စေတဲ့ဆီဆီဘူအယက်သားဆူရကိုလည်းစုံစမ်းဆီဆီဘူလိုအပ်တယ်ဆိုပြီးတော့ကျွန်တော်တို့တောင်းဆိုထားတာပ
ါကုလသမဂ္ဂဆိုင်ရာမြန်မာတမ်အမကြီးဦးဟောက်တို့ဆွမ်းကတော့အခုလိုရိုဟင်ဂျာအဖွဲ့အစည်းကအာဂျင်တီးနားမှာတွားပြီးတရားစွဲတဲ့လုပ်ရဟာမြေသူတဦးတယောက်အတွက်မှအကျိုးရှိမဲ့ကိစ္စမဟုတ်ပါဘူးလို့ RFA ကိုပြောပါတယ်ခင်ဗျာ
ပို့ပို့ပြီးတော့ဖေးစေမယ်ဟလာတယောက်နဲ့တယောက်အမှုတရားပို့ပြီးပွားစေမယ်ဒုက္ခရောက်နေတဲ့လူတွေကိုကျွန်တော်တို့ကဟိုချမ်းသာရအောင်ဒီပြဿနာကြီးကိုရှင်းအောင်ကျွန်တော်လုပ်နေတဲ့ဟာဒီပေါ်မှာကြီးမားသောအခက်အခဲကြီးတွေပို့ပြီးတော့ဖြစ်ပေါ်စေမယ်ဒါပဲကျွန်တော်တို့ပြောပြရစီဗျာဟိုဘယ်လိုမှဟိုကောင်းကျိုးမပေးနိုင်ဘူးသူတို့ပြောနေတဲ့အဲမွတ်စလင်တိုင်းမှာလည်းကောင်းကျိုးမပေးနိုင်ဘူးဟာလာကျွန်တော်တို့မြန်မာပြည်ဟာလာပြည်သူပြည်သားတွေကိုလည်းကောင်းကျိုးမပေးနိုင်ဘူးကဘာသူကဘာသားတွေလည်းကောင်းကျိုးမပေးနိုင်ဘူ
းဒီကိစ္စနဲ့ပတ်သက်ပြီးမြန်မာတပ်မတော်ကောင်းဆောင်တွေဘက်ကထုတ်ဖော်ပြောကြားချက်ကိုတော့မရရှိသေးပါဘူးခင်ဗျာ